Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဇန်နဝါရီလ16ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ခန်းနေ9:00အထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစီရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုညောင်ရောင်နဲ့တူပြောပြပေးမှာပါကာဇက်စတန်အရေးခင်းမှာတည်ဆုံးသူ200ကျော်ရှိခဲ့တယ်လို့အဆိုအရကအတည်ပြုပါတယ်ဆောင်းရာသီအိုလံပစ်ပွဲတော်ကျင်းပမဲ့ဘေကျင်းမှာအိုမီကရွန်ပိုးကူးစက်မှုတွေရှိနေပါတယ်စင်ကာပူကတော့အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီကိုဆက်ပြီးတော့ဖယ်ထားဖို့အတွက်ဆန္ဒရှိနေစေပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သိနေထိုင်
ကောင်းပါပြီရှင်ဒီနေ့ပြီးမှာတော့ဥရောပလုံခြုံရေးကိစ္စအမေရိကန်နဲ့ရုရှားတို့ဆွေးနွေးတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော
့ဒီခါတလေကတော့လေတနေကုန်ချောင်းရတယ်မှခြေပြည်သာဘက်ကိုသွားချောင်းတော့ဆိုရင်တနေကုန်ချောင်းရတယ်ခြေချင်းလိုက်ချောင်းတာပေါ့အဲတော့တစ်ခုနဲ့တစ်ခုကတော့
အပစင်တို့အတန်းစီစဉ်မှာနားဆင်ချရပါမယ်ရှင်ဒီနောက်မှာတော့ဒီမိုကရေစီနဲ့လက်နက်ကိုင်တော်လှန်ရေးအဆက်အဆက်ကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တွေကိုလည်းနားဆင်ချရဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့တင်ပြပေးပါမယ်ရှင
်ကာဇက်စတန်နိုင်ငံမှာပြည်ခဲ့တဲ့သတင်းပတ်သဲအဓိကရုံးတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်19ဦးအပါအဝင်လူပေါင်း225ယောက်တေဆုံးခဲ့ရတယ်လို့အစိုးရရှေ့နေရုံအကြီးအကဲစရစ်ရှလာဘယက်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတလွှားကရင်ခွဲရုံတွေကိုရောက်လာတဲ့အလောင်းတွေကိုအခြေခံပြီးတွက်ထားတဲ့တေဆုံးသူတွေထဲမှာလုံခြုံရေးတပ်သားတွေကပြစ်တက်လို့တေဆုံးရတဲ့လက်နက်ကင်လူစုတွေပါဝင်တယ်လို့လည်းပြောပါတယ်။တေဆုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုနောက်ထပ်သတင်းထုတ်ပြန်မယ်လို့လည်းပြောပါတယ်။အရင်ဆုံးရဲ့ပြည်တော်စုကနေခွဲထွက်ခဲ့ပြီးတဲ့နောက်ပိုင်းကာဇက်စတန်နိုင်ငံမှာအသေးပြောက်အများဆုံးစုပူးမှုဖြစ်တယ်လို့လည်းပြောပါတယ်။ရင်းနှံထုတ်လုပ်တဲ့ကာဇက်စတန်မှာဒက်စီစေးထိုးတက်လာခဲ့တဲ့နောက်ဆန္ဒပြပွဲတွေကနေအကြမ်းဖက်စုပူးမှုတွေဖြစ်ပွားခဲ့တာပါ။ဆန္ဒပြပွဲတွေမှာလူပေါင်း5000လောက်ပါဝင်ခဲ့ကြောင်းနဲ့January 9ရက်နေ့ကတော့အဆိုးဆုံးဖြစ်ခဲ့ပြီးအဲ့ဒီနေ့ကမြို့ကြီးအတော်များများမှာအဆိုးရအဆောက်အဦတွေကားတွေဗန်တွေနဲ့ဈေးဆိုင်တွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြတယ်လို့လည်းအဆိုးရရှေ့နေရုံအကြီးအကဲကပြောပါတယ်။နိုင်ငံတွင်းမတည်ငြိမ်မှုတွေကိုထိန်းနိုင်ဖို့အတွက်သမရကဆမ်ချိုမတိုယာကပ်ကရုရှားဥဆောင်တဲ့စီးရေးမဟာမိတ်ဖွဲ့ကိုအကူအညီတောင်းခဲ့တာလည်းဖြစ်ပါတယ်။ဆန္ဒပြပွဲမှာဖမ်းဆီးခံရသူက9000ကျော်ရှိနေပါတယ်။
Ukraine Suya website စာမျက်နှာတွေပိတ်ကျသွားတဲ့အထိဖြစ်ခဲ့တဲ့ပြီးခဲ့တဲ့ရက်ကစိုက်ဘာတိုက်ခိုက်မှုဟာ Belarus ထောက်လန်းရေးနဲ့ဆက်နွယ်တဲ့ hacker အုပ်စုရဲ့လက်ချက်ဖြစ်နိုင်တယ်လို့ Ukraine အစိုးရကယုံကြည်ထားကြောင်းအစစ်မြင့်လုံခြုံရေးအရာရှိတဦးကပြောပါတယ်ဒီစိုက်ဘာတိုက်ခိုက်ရာမှာတုံးခဲ့တဲ့ malware ကို Russia ထောက်လန်းရေးနဲ့ပတ်သက်တဲ့အုပ်စုတစ်ခုကလည်းအရင်ကတုံးခဲ့ဘူးကြောင်း Ukraine အမျိုးသားလုံခြုံရေးဌာနလက်ထောက်အတွင်းမှုချုပ်ကိုကိုးကားပြီး writer သတင်းကဖော်ပြပါတယ်UNC1151 အဖွဲ့ကယူကရိန်းအစိုးရ website စာမျက်နှာတွေမှာတောက်ကြနေကချင်းချောက်တဲ့စာသားတွေရေးပြီးဖောက်ထွင်းဝင်ရောက်ခဲ့ပါတယ်။ဒါစင်နဲ့ကြော်တဲ့ဒီ website တိုက်ခိုက်မှုလက်သေးရေခံရဲ့နောက်ွယ်မှာရုရှားနိုင်ငံပါဝင်ကောင်းပါဝင်နိုင်တယ်လို့ယူကရိန်းတောင်ဝန်ရှိသူတွေကအစောပိုင်းမှာပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမထားခဲ့ပါဘူး။ Belarus နိုင်ငံကတော့ရုရှားနဲ့ရင်းနှီးတဲ့မဟာမိတ်ဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာရုရှားကတပ်ရင်းများအလုံးရင်ချထားတာကြောင့်တင်းမာမှုတွေကြီးထွားလာနေချိန်မှာစိုက်ဘာတိုက်ခတ်မှုအတွင်းအစိုးဆုံးအတွက်ပြင်ဆင်ထားဖို့ကိုလည်းဟက်ကာသမားတွေကချင်းချောက်ခဲ့ပါတယ်။ရုရှားလုံခြုံရေးအရာရှိတွေရဲ့ပြောကြားချက်နဲ့ပတ်သက်လို့ Belarus အစိုးရဘက်ကတော့လက်တော့မြန်လာမရှိသေးပါဘူးခင်ဗျာ
။ Internet ကနေတဆင့်ငွေညှင့်နေတဲ့ Rebel ရာဇဝင်ခိုင်းဝင်ဖြစ်တဲ့မသိင်္ဂါသူနောက်ထပ်6ဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပြီးတရားမဝင်ငွေကြေးလွှဲပြမှုနဲ့စနေနေ့ကမော်စကိုတရားရုံးမှာချုပ်ရမန်ယူလိုက်ပါတယ်။ Ransomware လို့ခေါ်တဲ့ software နဲ့ computer system ကိုထိန်းချုပ်ပြီးငွေညှင့်နေတဲ့ရာဇဝတ်ကိုင်းကိုအမေရိကန်ရဲ့ပန်ချားချက်ကြောင့်ဖြိုခွဲခဲ့ကြောင်းရုရှားစုကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲဖမ်းဆီးရမန်ယူခဲ့တာဖြစ်ပါတယ်။ Ukraine ရဲ့နဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားနှစ်နိုင်ငံတင်းမာမှုရေချင်အမြင့်ဆုံးရောက်နေချိန်မှာရုရှားအာဏာပိုင်တွေက our evil gainari go cyber yazwin mu ne phan si tia swet so bi american ne pu paw saw yet mu shi chang sha sha pa pa pya ta lai da le phit par russia ti rin thauk lan yin fsp ne ye ro pu twe bi niya paw 25 niya ma sin nin sha phwe kha de lo lu paw 14 u phan si kha de lo fsp ga taok cha ni ma pyo par ဒီစင်းနှင်းဖန်ဆီးမှုကနေအမေရိကန်ဒေါ်လာ6သိန်းတန်ဖိုးရှိတဲ့ကွန်ပျူတာပစ္စည်းနဲ့ဇင်ခံကားအဆင့်20သိန်းစီရမိတယ်လို့လည်းပြောပါတယ်။အခုလိုရာသွေးခိုင်းသားတွေကိုဖန်ဆီးခဲ့တာအတွက်အမေရိကန်ဘက်ကကြိုးဆိုလိုက်ပါတယ်။ဒီ R Ever အဖွဲ့လုပ်ငန်းတွေကိုအဓိကတာဝန်ယူထားသူတယောက်ယောက်ကိုဖြစ်စေသူတို့ရှိတဲ့နေရာကိုဖြစ်စေပြောနိုင်အချက်လည်းပေးနိုင်ရင်အမေရိကန်ဒေါ်လာ10သန်းစုချိမြင်မယ်လို့အမေရိကန်အစိုးရကမနေ့ကနိုဝင်ဘာမှာစုချိထုတ်ပြန်ထားတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူထားခြင်းမှာပဲအီရန်နဲ့စီးပွားရေးနိုင်ငံရေးခိုင်မာအားကောင်းအောင်ပူးပေါင်းဆောင်ရွက်ဖို့မဟာဗျူဟာသဘောတူညီချက်ကိုအကောင်အထည်ဖော်မဲ့အကြောင်းတရုတ်နိုင်ငံကစနေနေ့မှာကြေညာပါတယ်နှစ်နဲ့ချီဆွေးနွေးလာခဲ့ပြီးနောက်တရုတ်နဲ့အီရန်နိုင်ငံကြားပြီးခဲ့တဲ့နှစ်တည်းလက်မှတ်ထိုးထားတဲ့သဘောတူညီချက်ထဲမှာတော့စွမ်းအင်လုံခြုံရေးအခြေခံအဆောက်အုံဆက်သွယ်ရေးစတဲ့ကဏ္ဍတွေပူးပေါင်းပါဝင်ဆောင်ရွက်ဖို့ပါဝင်တာဖြစ်ပါတယ်နိုင်ငံကြားလက်တွဲအကောင့်တွေဖော်သွားရေးကိစ္စကိုစတင်တော့မှာဖြစ်ကြောင်းတောက်ကြနေကတရုတ်အစီအပိုင်းဝူရှီမြို့မှာကျင်းပတဲ့စီဝေးဝဲအတွင်းတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီနဲ့အီရန်နိုင်ငံကြားရေးဝန်ကြီးအဗ်ဒူလာယန်တို့ပူးပေါင်းကြေညာခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။သဘောတူညီချက်ပါအချက်တချို့ကိုအများသိအောင်ထုတ်ပြန်ထားပေမဲ့ပေါ်ကြားလာတဲ့သတင်းတွေကိုကိုကပြီး2020ပြည့်မှာနယူးယောက်တိုင်းသတင်းစာကဖော်ပြခဲ့ရမှာတော့တရုတ်နိုင်ငံကိုအီရန်နိုင်ငံကရေနံပုံမှန်တင်ပို့ရေးအစီအစဉ်တွေပါဝင်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။ Pacific သမုဒ္ဒရာတောင်ပိုင်းကျွန်းနိုင်ငံငယ်လေးတစ်ခုဖြစ်တဲ့တောင်ဂါကန်လွန်မှာစနေနေ့ကရေအောင်မီးတောင်ပောက်ကွဲမှုကြောင့်ဂျပန်နိုင်ငံကဆူနာမီသတိပေးချက်တွေနဲ့အတူဘေးလွတ်ရာရှောင်တိမ်ဖို့အတွက်အမိန့်တွေထုတ်ပြန်ခဲ့ရပါတယ်။Pacific တောင်ပိုင်းကကျွန်းငယ်အများအပြားမှာလည်းကြီးမားတဲ့လှိုင်းလုံးကြီးတွေဖုံးလန်းခဲ့ပြီးကယ်ယူရန်ကအိမ်တွေပျက်စီးခဲ့ရတာကိုလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်။ဂျပန်မိုးလေဝသဌာနကတနင်္လာနေ့အစောပိုင်းမှာဆူနာမီသတိပေးချက်တွေနဲ့အတူတောင်ပိုင်းကအမာမီကျွန်းတွေမှာဆိုလှိုင်းလုံးကြီးတွေကအမြင့်ပေ10ပေလောက်ထိရှိလာတယ်လို့သတိပေးထားပါတယ်။ဒေသခံတွေအနေနဲ့ဆူနာမီသတိပေးချက်တွေမရုတ်သိမ်းခင်မှာပင်လယ်နားကိုမသွားကြဘူးလေ။ဂျပန်မိုးလေဝသဌာနကတိုက်တွန်းပါတယ်။ဒီသတိပေးချက်ကိုဂျပန်ကနေရာအနှံ့ပြားအတွက်ထုတ်ပြန်ထားတာဖြစ်ပါတယ်။ငရင်ကြောင့်ပေါ်ပေါက်လာတဲ့ဆူနာမီရေလိုင်းကြီးတွေရဲ့အနေအထားနဲ့ပင်လယ်ရင်မြင့်တက်မှုအခြေအနေကတွက်ဆမရသလိုအခုရေလိုင်းတွေဟာလည်းဆူနာမီဟုတ်မဟုတ်မသိရသေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆူနာမီရေလိုင်းကြီးတွေကိုတောင်ကိုရဲ့မြို့တော်နဲ့ American Samoa ရဲ့မြို့တော်တွေမှာတွေ့ရကြောင်း American ခြေဆိုင်ဆူနာမီစောင့်ကြည့်တိုင်းကြရေးစခန်းကပြောပါတယ်။ဒီဆူနာမီရေလိုင်းတွေကရောက်မီးတောင်ဟန်ဂါတောင်ကဟန်ဂါပောက်ကွဲမှုနောက်မှာပေါ်လာတာလို့ပြောပါတယ်။မီးတောင်ဟာနုကုအယ်လိုဖာမြောက်ဖက်မိုင်40လောက်ကွာမှာရှိပြီးလေးပေအမြင့်ရှိတဲ့ဆူနာမီရေလိုင်းတွေကိုဖြစ်လာစေတယ်လို့ဩစတြေးလျမိုးလေဝသဌာနကပြောပါတယ်။နယူးဇီလန်ကလည်းနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကမ်းရိုးတန်းတွေအတွက်ဆူနာမီရေလိုင်းအန္တရာယ်သတိပြုဖို့တိုက်တွန်းခဲ့ပါတယ်။ဒီရေလိုင်းတွေကြောင့်ထိခိုက်တိုက်စုံမှုရှိမှရှိတော့မသိရသေးပါဘူး။
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကနေတိုက်ခိုက်လာမဲ့နှင်းမှုန်တိုင်းဟာအရှိတောင်ပိုင်းပြည်နယ်တွေကိုတနင်္ဂနွေနေ့မှာဝင်ရောက်လာဖို့ခန့်မှန်းထားတာကြောင့်ကြိုတင်ပြင်ဆင်နေကြပြီးရာသီဥတုဆွေးရနိုင်တဲ့တချို့ပြည်နယ်တွေမှာအရေးပေါ်အခြေအနေတွေကိုကြေညာထားပါတယ်
။ Our forecasters expect significant impacts across our state. If you hadn't already,
ဒီနယ်တစ်လျှောက်ကြီးမားတဲ့ရဲခန့်မှုတွေကြုံရလိမ့်မယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားပါတယ်။ကြိုတင်ပြင်ဆင်မထားရသေးတဲ့သူတွေအနေနဲ့လည်းပြင်ဆင်ထားကြဖို့အချိန်ရောက်နေပါပြီလို့မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကိုပါကပြောကြားသွားတာပါဒီလာဆန်းကအဝေးပြေးလမ်းမကြီးတစ်လျှောက်မှာထောင်ချီတဲ့ရင်နှန်းတွေပိတ်မိခဲ့ပြီးပိတ်မိခဲ့တဲ့ဒီဗာဂျီးနီးယားပြည်နယ်မှာလည်းပြည်နယ်အုပ်ချုပ်ရေးမှူးနော်သမ်ကအရေးပေါ်အခြေအနေကိုကြေညာထားပြီးမုံနှမ်းအန္တရာယ်ကိုဂရုစိုက်ကြဖို့တတိပေးထားပါတယ်အလင်းမြန်ရွေလျားလာနေတဲ့ဒီနှင်းမုန်တိုင်းကြောင့်တောက်ကြနေတုန်းကအနောက်အလယ်ပိုင်းပြည်နယ်တွေမှာနှင်းတွေအကြီးအကျယ်ကျပြီးကျောင်းတွေပိတ်ခဲ့ရပါတယ်။အိုဝါ မြို့ကဒီမိုနစ်ဆိုတဲ့လေးစိတ်မှာတော့နှင်းက14မထိကျခဲ့ပါတယ်။အီလီနွိုင်းပြည်နယ်ရှီကာဂိုမြို့မှာဆိုရင်လည်းနှင်းရှင်းရမဲ့ truck ကအစီး200လောက်အဆင့်နဲ့ပြင်ထားပါတယ
်။ဆောင်းရသည့်အိုလံပစ်ပွဲမဆခင်နဲ့တရုတ်နှစ်တကူမတိုင်ခင်ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်တရုတ်အာဏာပိုင်တွေစ조사နေကြချိန်မှာပဲကာယကထိန်းချုပ်ရေးအစီအမံတွေတင်းတင်းကြပ်ကြပ်ချထားတဲ့ဘေကျင်းမြို့တော်မှာအိုမီခရွန်ကူးစက်များဗီဇာပြောင်းပို့တဲ့အကူးစက်ခံရသူအတီးပြုတ်လူနာတယောက်တွေ့ရပါတယ်။ပြည်ရင်းမှာပဲအိုမီခရွန်ပိုးအကူးစက်ခံရသူတူကို Hydian ရပ်ကွက်မှာစနေနေ့မနေ့ပိုင်းကတွေ့ခဲ့တယ်လို့ဘေကျင်းကယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာအရာရှိကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပိုးတွေ့ရသူနေထိုင်တဲ့အဆောက်အဦးနဲ့ရုံးဆောက်အဦးမှာနေထိုင်သူတွေကိုကိုဗစ်ဆစ်ဆဲမှုတွေလုပ်ခဲ့ကြောင်းနဲ့သူတောရောက်ခဲ့ရနေရာ18ခုအတွက်ကန့်သတ်မှုတွေလုပ်ထားကြောင်းလည်းပြောပါတယ်။ကူးစက်များ Omicron နဲ့ Delta ပိုးကူးစက်မှုတွေတိုးလာနေတဲ့အတွက် February 10ရက်စတင်မဲ့တရုတ်နှစ်တကူမတိုင်ခင်တရုတ်နိုင်ငံအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရကစနေနေ့မှာသတိပေးပါတယ်။အိန္ဒိယမှာတော့ COVID ပိုးကူးစက်သူ 2,900 နီးပါးနဲ့ဆန့်ကျင်တင်များပြခဲ့ပါတယ်
။အာဏာသိမ်းမြန်မာစစ်ကောင်စီနဲ့ဒီအာဆီယံခေါင်းဆောင်တွေကြားသဘောတူထားတဲ့ငါးချက်ပါငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲဖော်ရမှာတိသာထင်ရှားတဲ့တိုးတက်မှုမရသေးသေး၍အာဆီယံအစည်းအဝေးတွေမှာနိုင်ငံရေးရာထူးရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တဦးကိုပဲမြန်မာနိုင်ငံကိုယ်စားပြုတက်ရောက်ခွင့်ပြုတင်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီရှန်လွန်စီကိုတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုချိန်မှာစင်ကာပူဝန်ကြီးချုပ်ကအဲ့ဒီလိုပြောခဲ့ကြောင်းစင်ကာပူနိုင်ငံသားကြီးဝန်ကြီးဌာနရဲ့ကနေပြီးတော့စနေနေ့မှာသတင်းထုတ်ပြန်ထားပါတယ်။အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ရောက်ခွင့်မပေးဖို့အာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးကိုမဆိုအချက်အလက်အစ်တွေအပေါ်မှာသာအခြေခံရလိမ့်မယ်လို့ဝန်ကြီးချုပ်လီကပြောကြားခဲ့ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာစစ်တပ်ကိုရော NLD ပါတီအပါအဝင်သက်ဆိုင်သူအားလုံးနဲ့ဆက်သွယ်လို့ဆောင်ဖို့လိုရဲဆိုတာကိုလည်းဝန်ကြီးချုပ်လီကအလေးနက်ထားပြောကြားခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့ခင်းရေဒီယိုအစီအစဉ်ကိုရုပ်သံကားပါတိုးချက်ထုတ်လွှင့်ပေးနေတာပါ VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်အရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းနယ်စပ်မှာရုရှားကစစ်ရင်အားတိုးမြှင့်ထားတာကြောင့်တင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဆွေးနွေးကြပါတယ်။ဒါပေမဲ့လည်းဥရောပတိုက်ရဲ့လုံခြုံရေးကိစ္စဆွေးနွေးတာမှာဥရောပရဲ့တာဝန်ရှိသူတွေမပါတဲ့အတွက်ဘဝင်မကျတာတွေလည်းရှိနေပါတယ်။ဒီအချိန် VOA ရဲ့ Henry Richway ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကနေပေးပို့တဲ့သတင်းကိုကိုခင်မောင်ဆိုမင်းကပြောပြပေးထားပါတယ်ရှင
်ယူကရိန်းနိုင်ငံနယ်စပ်အနီးရုရှားကတပ်အင်အားတသိန်းလောက်ချထားတဲ့အတွက်တင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ကအရှေ့ဥရောပမှာဩဇာချက်ထွင်နေတာကြောင့်ထိတ်တိတ်ရင်ဆိုင်မှုနဲ့ကြုံရမယ့်အန္တရာယ်ရှိနေတယ်လို့ရုရှားကသတိပေးလိုက်ပါတယ်အဲ့ဒီလိုတင်းမာမှုတွေကြီးထွားလာတာကိုရှော့ချဖို့အတွက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နဲ့ရုရှားကိုယ်စားလှယ်တွေဇန်နဝါရီလဆန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါပေမဲ့လည်းဥရောပသမဂ္ဂ EU ကိုယ်စားလှယ်တွေကတော့ဆွေးနွေးပွဲမှာမပါတာကြောင့်ဘဝင်မချဖြစ်နေသူတွေထဲမှာ EU နိုင်ငံသားရေးရာအကြီးအကဲဂျိုးဆက်ဘိုဝဲလည်းပါဝင်ပါတယ
် This dialogue could I not
ဒီဆွေးနွေးပွဲကနှစ်ယောက်ထဲနဲ့ဆိုင်တာမဟုတ်ပါဘူးအမေရိကန်နဲ့ရုရှားနဲ့ပဲဆိုင်တာမဟုတ်ပါဘူးဥရောပလုံခြုံရေးကိုဆွေးနွေးရတဲ့နေရာမှာဥရောပတိုက်သားတွေလည်းပါအားမှာပါ
ဝါရှင်တန်အခြေစိုက်ဂျာမန်မာရှယ်ဖန်ကနိုင်ငံတကာရေးရာလေ့လာသူလျန်နာဖစ်ကတော့ဥရောပဟာဆွေးနွေးပွဲမှာပါဝင်ဖို့အခါနှောင်းသွားပြီလို့သုံးသပ်ပါတယ်
။ The problem here is that the
Ukraine ရေးစတင်ခဲ့တဲ့2014ခုနှစ်မှာဥရောပသမဂ္ဂကတည်ဝင်မပါခဲ့တာကပြဿနာဖြစ်နေပါတယ်။ Normandy ဆွေးနွေးပွဲပုံစံဂျာမနီနဲ့ပြင်သစ်ကတာပါခဲ့ပြီးတော့ EU ဥရောပသမဂ္ဂကိုယ်စားလှယ်တွေကတည်ဝင်မတက်ခဲ့ကြပါဘူး။ဥရောပသမဂ္ဂထဲမှာဘယ်သူကဩဇာရှိတယ်လဲ။အဖွဲ့ဝင်နိုင်ငံတွေကလားအဖွဲ့အစည်းကလားဆိုတာကလည်းမေးမြန်းဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲရုရှားဘက်ကလည်း EU ဟာတိတ်အလင်းနဲ့မထားဘူးလို့မြင်နေတာပါ။
တ တစ်ချိန်တည်းမှာပဲနေတိုးအဖွဲ့မှာအမေရိကန်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့စိုးရိမ်မှုတွေကြောင့်ဥရောပစူးစီးညီညွတ်ရေးမဟာဗျူဟာတတိယချမှတ်ဖို့ပြင်သစ်နိုင်ငံကဥဆောင်ကြိုးပမ်းနေပါတယ်။ဒီအချိန်မှာရုရှားသမ္မတဗလာဒီမာပူတင်ကဥရောပကိုဘေးဖယ်ထားဖို့ရည်ရွယ်ချက်ရှိရှိကြိုးပမ်းနေတယ်လို့လည်းပြင်သစ်နိုင်ငံခြားရေးဝန်ကြီးဂျောင်းဤလမ်ဒိန်းကပြောပါတယ်။
Il y a peu de considération sur l'Union européenne.
ဥရောပသမဂ္ဂကိုလုံးဝထဲမစင်းစားပါဘူး။ညီညွတ်မှုရလာနေတဲ့ဥရောပကိုထိခိုက်အောင်သူကလုံးဝရည်မှန်းထားတာဖြစ်ပါတယ်
။ယူကရိန်းနိုင်ငံက Democratic Initiatives Foundation ကသူတည်သည့် Petro Barkovsky ကလည်းရုရှားနိုင်ငံဟာအမေရိကန်နဲ့ဥရောပဆက်ဆံရေးကိုအားပြုတ်အောင်လုပ်ဖို့ရည်ရွယ်ထားတယ်လို့သုံးသပ်ပါတယ်
။ Russia uses this talk
အမေရိကန်နဲ့ဥရောပကမိတ်ဖက်တွေကြားယုံကြည်မှုပြတ်ပြားအောင်ဒီလိုဆွေးနွေးမှုတွေကိုရုရှားကအသုံးချနေတာပါ။ဥရောပလုံခြုံရေးနဲ့မူဝါဒရေးရာကိစ္စတွေကိုဥရောပမဟာမိတ်တွေနောက်ကွယ်မှာအမေရိကန်ကဆွေးနွေးဖို့အသင့်ရှိနေတယ်ဆိုတာကိုပုံဖော်ဖို့လည်းကြိုးပမ်းနေတာပါ
။ဥရောပရေးရာကျွမ်းကျင်သူ Fitch ကတော့ကိုယ်ပိုင်စင့်အားမရှိတဲ့အဖွဲ့အစည်းတစ်ခုအဖြစ်EU ကိုရုရှားကတိတ်ပြီးအလေးထားမှာမဟုတ်ပေမဲ့အရေးပါတဲ့အခမ်းကဏ္ဍမှာရှိနေပါတယ်လို့မြင်ပါတယ်
။ When the European Union and the United States
Ukraine ကိုဆက်ဖက်လာမယ်၊ကျူးကျော်လာခဲ့။ Europe အတမကနဲ့ American တို့ကရုရှားပေါ်မှာပိတ်ဆို့ဒဏ်ခတ်ဖို့အတွက်စဉ်းစားကြရမှာပါ။အဲ့ဒီအချိန်ကျရင်ပိတ်ဆို့ဒဏ်ခတ်မှုအစီအစဉ်ကို EU ကနေကျင်ညာမှာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေကလည်းချပြရမှာဖြစ်ပါတယ်။
ရုရှားကသွေးခွဲဖို့ကြိုးပမ်းနေတယ်လို့ယူဆနေပြီးမဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ကတော့အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားညီညွတ်မှုရှိကြောင်းဂျနီဗာကဆွေးနွေးပွဲအပြီးမှာသတင်းတောက်တီကိုပြောသွားပါတယ
် I think one of the things that Russia has
ရုရှားနေနဲ့မျှော်လင့်မထားတဲ့ကိစ္စတစ်ခုဖြစ်လာနိုင်တာကတော့သူ့ရဲ့လုံရက်ကြောင့်ဥရောပနဲ့ NATO အဖွဲ့ဝင်တွေရောအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေပါရည်တည်ချက်တွေရည်မှန်းချက်တွေမျှော်လင့်ချက်တွေနဲ့တန်တမာတန်လိခံတွေလည်းတူညီလာကြတာဖြစ်ပါတယ
် EU အဖွဲ့ဝင်22နိုင်ငံအမေရိကန်ဥဆောင်တဲ့ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေပါဒါကြောင့်လဲဘဝင်မကျစရာအခြေအနေတွေဘလို့ပဲရှိနေနေဥရောပရဲ့လုံခြုံရေးဟာ NATO မဟာမိတ်အဖွဲ့ဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတဲ့ဆိုတာကို EU ကအသိအမှတ်ပြုလက်ခံထားတယ်လို့လဲအကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ကိုကမှဆုံးမပြောပြပေးခဲ့တာပါရှင်အခုတော့သတင်းဗတ်စင်ခဏတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမှာပါဒီမိုကရေစီနဲ့လက်နက်ကင်တော်လိုက်ရဲ့အဆက်ဆက်ကိစ္စသုံးသက်ချက်ကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်။အခုတော့ဒီမြန်မာပြည်တွင်းလူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်ဒို့အတန်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အထက်ကျုပ်လူသမားတွေရဲ့လူသမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့သူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုဒို့အတန်ကလေ့လာထားပါတယ်။ကုန်ထုတ်လုပ်မှုတွေကျဆင်းလာတာနဲ့အတူဈေးစကတက်တာစီဖို့အတွက်လူတက်ရင်လူသမားအများအပြားကိုနေစားလူသမားတွေနဲ့အစားထိုးလာတာတွေရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။နိုင်ငံအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ရောဂါရိုက်ခတ်မှုတွေကြောင့်အထည်ချုပ်လုပ်ငန်းခန္ဓာမှာများစွာထိခိုက်ခဲ့ပါတယ်။ချုပ်လို့ရမယ့်အထည် order ရရှိမှုနှေးပါလာပြီးဈေးကွက်ပုံစံတွေပြောင်းလာပါတယ်။အဲ့ဒီလိုပြောင်းလာမှုရဲ့နောက်ဆက်တွဲဆိုကြတာတော့လုံတန်းရင်ဝန်တန်းတွေအစားအကျိုးခံစားခွင့်တွေမပေးရဘဲအချိန်မရွေးအလုပ်ရပ်နာနိုင်တဲ့နေစားအလုပ်သမားတွေအစားထိုးခံလာတာပါ။ကိုဗစ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းမှာမောက်အမတယောက်အထည်ချုပ်ဆက်ယုံတစ်ခုမှအလုပ်လုပ်နေခဲ့ပါတယ်။၄နှစ်လောက်သူအလုပ်လုပ်လာခဲ့တဲ့အထည်ချုပ်ဆက်ယုံကအထည် order မရတော့တာကြောင့်ဆက်ယုံယာယီပိတ်ပြီးလုံသမားတွေကိုအလုပ်ရပ်နာမယ်ဆိုပြီးအကြောင်းကြားလာခဲ့ပါတယ်။စက်ယုံပိတ်မယ်ဆိုပြီးမအုံမာတို့လိုနှစ်ကြီးသမားလာခစားကျွမ်းကျင်ဝန်ထမ်းတွေကိုအလုပ်ရပ်နာခဲ့ပေမဲ့စက်ယုံကတော့တကယ်မပိတ်ပဲဆက်ပြီးလည်ပတ်နေခဲ့ပါတယ်။စက်ယုံအများစုဟာဒီလိုအကြောင်းပြချက်နဲ့လာခစားအငြင်းတန်းဝန်ထမ်းတွေကိုရှော့ချပြီးနေစားအထည်ချုပ်အလုပ်သမားတွေနဲ့အစားထိုးဆက်လည်ပတ်နေကြပါတယ်။နေစားအထည်ချုပ်အလုပ်သမားတွေဟာလာခစားဝန်ထမ်းတွေလိုပဲတနေ့လောက်ခလာစားနှုံထားအတူတူပဲရကြရမှာဖြစ်ပေမဲ့အလုပ်ရနာရရင်တော့ရွှေချင်းဝင်မရကြပါဘူး။အမှန်တကယ်မှာတော့အချိုးဆက်ယုံပိုင်ရှင်တွေကသ တမတ်လူအားခါထက်လျှော့ပေးတာမျိုးတွေလည်းရှိနေပါတယ်။နေစားအလုပ်သမားတွေဟာအလုပ်ရှိရတဲ့နေ့ချင်းစီအတွက်သာအလုပ်လုပ်ရတာကြောင့်တေချာတဲ့အလုပ်အမွာခံချက်မရှိတဲ့အပြင်ခွင့်ရက်တွေလိုအခြားအပိုဆောင်ခံစားခွင့်တွေလည်းမရကြပါဘူး။မအောင်မလို့စက်ရုံအလုပ်သမားတွေဟာဘဝရည်ရည်အတွက်စက်ရုံအလုပ်ကိုအလုံးစုံမိခိုးအားထားနေရပါတယ်။အခုဆိုရင်သူအလုပ်မရှိတာ9လလောက်ရှိပါပြီ။အလုပ်နားခံခဲ့ရပြီးတဲ့နောက်ငှားနေရတဲ့ဆောင်းလာကစားစရိတ်စတဲ့ဒီလိုနေရေးစားရေးအတွက်အလုပ်သစ်တစ်ခုကိုမအောင်မတယောက်အပူပြင်းရှာဖွေခဲ့ရပါတော့တယ
်။တခါတလေကတော့လေဒီနေကုန်ချောင်းရတယ်မှာခြေပြတာဘက်ကိုသွားချောင်းတယ်မှာဆိုရင်ဒီနေကုန်ချောင်းရတယ်ခြေချင်းလိုက်လျှောက်တာပေါ့။စက်ရုံတစ်ခုနဲ့တစ်ခုကတော့ဝေးတဲ့ယုံလည်းရှိတယ်တယုံနဲ့တယုံနီးတဲ့ယုံလည်းရှိတယ်လေ။အဲတယုံမရတယုံမရတယုံလိုက်လျှောက်သွားတာပေါ့။ခင်းလိုက်နဲ့လျှောက်တဲ့နေ့ကျတော့အဲဟိုကလမ်းမှာပဲပေါ့အရေးရှိတဲ့ညမှာပဲဒီနေ့ကတော့စားတာပေါ့။
မင်းကြိုက်ထုတ်ပြီးအလုံးလိုက်လျှောက်ခဲ့ပေမဲ့စက်ရုံတော်တော်များများကကျွမ်းကျင်လာကစားဝင်တဲ့မခန့်နာကြောင့်ငါးလကျော်အကြာမှာတော့နေစားအထည်ချုပ်အလုပ်သမားအဖြစ်ရရလောက်ကန်ရပါတော့တယ်။တနေ့လုပ်အားခ4800ကျပ်နဲ့ OD တနားခွဲစာ1900ကျပ်ကိုသာအလုံးလုပ်ရတဲ့နေ့အတွက်လုပ်အားခအဖြစ်ရပါတယ်။မသေးကြမီရတဲ့အလုပ်ဖြစ်ပေမဲ့လည်းစားဝတ်နေရည်ပြည့်လည်စေဖို့ဒီအလုပ်ကိုသူလုပ်ခဲ့ရပါတော့တယ်
။နေစားကိုစားကြုတ်ထုတ်ထားတဲ့ဟိုပြီးခဲ့တဲ့ရက်ကတော့စားကြုတ်ထုတ်ထားတယ်သူတို့ကအခုတို့မလို့လို့ရှင်တော့အဲ့နေသားကိုတို့ဖြုတ်မယ်ပေါ့အခုရက်ထဲမှာတို့ကလည်းအော်ဒါရှိလို့ရှင်တော့ဆက်ခေါ်ထားပြီးတော့အော်ဒါမရှိလို့တို့ကိုအော်ဒါလာအဲ့မဲ့ပြီးရှိလို့ရှင်တော့တို့လာသားတွေနဲ့ပဲတို့လေပတ်သွားမယ်နေသားသမားတွေကိုဖြုတ်မယ်နားမယ်ဆိုတဲ့အကြောင်းတော့တို့အတိပေးထားတယ
်နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်တတိယလိုင်းကြားမှာမြန်မာနိုင်ငံရဲ့စီးပွားရေးဟာမြန်မြန်ဆက်ဆက်ပဲကျဆင်းလာခဲ့ပါတယ်စင်ကယ်ရိုက်ခတ်မှုတွေကြားမှာအထည်ချုပ်စက်ရုံတွေဟာကုန်ကျန်းရရှိမှုအခက်အခဲတင်မောတင်ပို့မှုဈေးကြီးတာအမှားစာအော်ဒါရီမရတော့တာကြောင့်စက်ရုံလုပ်ငန်းအပြီးတိုင်ပိတ်သိမ်းရတာနဲ့အချို့ကစက်ရုံယာယီရပ်ဆိုင်းရတာတွေများလာပါတယ်။အော်ဒါပုံမှန်မရတဲ့စက်ရုံတွေအနေနဲ့ကတော့အမြဲတမ်းအလုပ်သမားတွေကိုရှော့ချပြီးနေစားအလုပ်သမားတွေနဲ့အစားထိုးလာပါတယ်။အဲ့လိုအစားထိုးမှုတွေကိုလေးလပိုင်းနောက်ပိုင်းကစတင်ပြုလုပ်လာတာဖြစ်ပြီးရန်ကုန်တိုင်းကစက်ရုံအကုန်နှီးပါးမှာလှုပ်ဆောင်လာတယ်လို့အလုပ်သမားတမက်ကတခုကဖွဲ့ဝင်အလုပ်သမားတဦးကပြောပါရယ်နေစားအလုပ်သမားတွေရဲ့စိန်ခေါ်မှုကတော့တမက်လောက်ခအပြည့်အဝမရတာ OTG အပြည့်မရတာတွေရှိပါတယ်ဒီလိုအလုပ်သမားအခွင့်အရေးမရှိဘဲအာမခံချက်မရှိတဲ့လုပ်ငန်းခွင်တွေမှာစာဝတ်နေရေးကြောင့်သာဆက်ပြီးအလုပ်လုပ်နေရတယ်လို့သူကဆိုပါရယ
်နေစားအလုပ်သမားဆိုလို့ရှိရင်တော့ပိုဆိုးတာပေါ့ဒီလာသားအလုပ်သမားတွေကတော့ဟိုလုပ်ငန်းခွင်ထဲမှာတည်တည်ငြိမ်ငြိမ်နဲ့အလုပ်လုပ်ခွင့်ရတယ်အခုလိုလည်းသူတို့သူတို့တကယ်လို့ဒီနေ့အလုံးမသိရင်လည်းသူတို့ကလာဘသာဖြစ်တဲ့အတွက်သူတို့မှာကဟိုတလာထဲမှာခွင့်တမ်းတတ်ရရှိတယ်လေဒေသအလုံးသမားတွေကြတော့ဘာခွင့်ရေးမှမရှိဘူးပါအာမခံချက်မှမရှိတဲ့အခါမျိုးကြသူတို့မှာကဟိုနေသားမှရတဲ့ရတိုက်တဲ့လောဘကမှလည်းနင်းလာတယ်အာတခြားသောဒီခံစားမှုတွေမှလည်းနင်းလာတယ်အကုန်လုံးသူတို့အတွက်ကအကုန်လုံးနင်းနာမှုတွေကရာခိုင်နှုန်း90လောက်ဖြစ်နေတဲ့အခါမျိုးကြတော့ဟိုအလုပ်သမားတွေအတွက်ကအရန်ကိုပဲဒုက္ခရောက်နေရတယ်အများကြီးပဲ
ဒုသန်နဲ့စကားပြောခဲ့ရတဲ့အလုပ်သမားနင်းနာမှုတွေအတွက်ဆောင်ရွက်ပေးနေတဲ့အလုပ်သမားကြီးတက်ကြွလှုပ်ရှားသူတူဦးကတော့ပိတ်ပြီးနောက်ပြန်ဖွင့်တဲ့စက်ရုံတွေကဆက်လက်ပတ်နိုင်မှုဝန်ထမ်းရင်းကရှော့ချလာကြပြီးစက်ရုံတကယ်ပိတ်သိမ်းမှာကတာဝန်ယူမှုတာဝန်ခံမှုနည်းပါးနိုင်တဲ့အနေစားအလုပ်သမားတွေကိုပဲခန့်ထားလိုကြတဲ့သဘောမျိုးရှိတယ်လို့သူကပြောပါတယ
်ဒီပိတ်တာနဲ့ပတ်သက်ပြီးတော့လူငယ်တဲ့ကိစ္စမျိုးတွေကိုလုပ်ခဲ့မှုရဲ့ဆိုတော့လောက်တာကတော့အရာကြီးပိတ်တဲ့ဥစ္စာမျိုးတွေပေါ့ဒါပေမဲ့အဲ့ပုံမှာစိတ်အရှင်မပြေဒီအလုပ်ရှင်ဘက်ကကြတော့သူကဘက်ကယာယီအလုပ်သမားတွေကိုပဲနေစားပေါ့နေစားလို့သမားတွေကိုပြန်ခန့်နေစားလို့သမားတွေနဲ့ခန့်ပြီးတော့အလုပ်လုပ်ချင်တဲ့သဘောမျိုးဖြစ်နေတယ်နေစားလို့သမားတွေနဲ့ဘာဖြစ်လို့လုပ်ချင်တာလဲဆိုတော့အာမတိကြလို့ပေါ့ဒါပေမဲ့ရင်းနှီးမြှုပ်နှံမှုတွေရတဲ့ကြုံထားတာမျိုးတွေလည်းဖြစ်နေမယ်အဲ့တော့ဆက်လုပ်မယ်ဆိုပြန်လို့ရှင်လည်းမတိကြဘူးပေါ့အစီအရာရဲ့စီးပွားရေးပတ်ဝန်းကျင်မှာဖြစ်နေတယ်ဆိုတော့အဲ့တော့သူတို့ကလေဒီလူဘက်ကစီးပွားရေးရှုထောင့်ရအောင်ဆိုလို့ရှိရင်တော့ဒီစားလို့သမားတွေကိုပဲပြန်ခန့်ချင်တဲ့သဘောမျိုးရှိကြတယ်ပေါ့အရင်လူဟောင်းတွေကိုမခန့်နိုင်ရအောင
်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့တဟဈေးကွက်အနေထားပြောင်းလဲတဲ့အခြေအနေလို့မြင်ပါတယ်ဒုအတန်နဲ့စကားပြောခဲ့ရတဲ့အထက်ချုပ်လုပ်ငန်းရှင်တဦးကတော့
အရင်တော့အကုန်မှန်ကျွန်တော်တို့ပေးနေတာဟိုဟောတာပေးနေလူကစိတ်မသိကြတော့နေရာရတဲ့အတွက်ပါပဲတော့လည်းဆိုရင်ကျွန်တော်တို့ဟိုတာမရတဲ့အချိန်မှာဒီလူတွေဆက်ပြီးတော့ဟိုဆက်ဥမှာထားဖို့အသိမဖြစ်နိုင်ဘူးဆိုတော့မင်းများတော့လှုပ်နားလိုက်တဲ့ပုံစံမျိုးကိုလှုပ်လိုက်ရတယ်။ဒါပေမဲ့ ဘာဖြစ်လဲဆိုတော့ဟိုတပိပိအချိန်ကြီးတင်ရင်မှုတိုင်းတာတခုရောက်လာတဲ့အချိန်မှာသာသမာတွေကဒီဇိုင်းကံပြိုးအနေနဲ့ထပ်ပြီးတော့ပြန်ပြီးတော့ခြောက်အင်းလိုတော့မဟုတ်ဘောနော်အဲပြတ်ပြီးတော့လုပ်ပြန်ပြီးမယ်ဆိုတော့လေဟိုအားလုံးကမတိကြမကြီးရတဲ့အချိန်ကြီးဖြစ်နေတဲ့အချိန်မှာပေးလာတဲ့အော်ဒါဟိုဒီကြအဲဟိုအမြင်တိုင်းမှန်မှခံမယ်တဲ့ဒီမှာဒီဇိုင်းမှန်တိုင်းကိုခေါ်ပြီးတော့ဒီအော်ဒါကိုဆက်တာပေါ့ဗျာ
ကိုဗစ်ကာလရိုက်ခတ်မှုနဲ့အာနာသိန်းဖြစ်စဉ်အပြီးမှာပိတ်သိမ်းရနာလည်းရလဲဆက်ယုံပေါင်း200ကျော်ရှိနေတယ်လို့အထည်ချုပ်လုပ်ငန်းရှင်များအသိစီးရင်ကြည်အရသိရပါဗျ။ကိုဗစ်မတိုင်ခင်ကဆက်ယုံပေါင်း920အထိရှိခဲ့ပေမဲ့ကိုဗစ်ပထမလိုင်းတွင်ယာယီနဲ့အပြီးတိုင်ပိတ်သိမ်းတဲ့ဆက်ယုံ114ယုံရှိခဲ့ပါဗျ။အခုအောက်တိုဘာလအတွင်းကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဆက်ယုံ480ကျော်ဆက်လက်လည်ပတ်နေပြီးအလုပ်သမားပေါင်း4သိန်းကျော်သာဆက်လက်လုပ်ကိုင်နေတယ်လို့ဖော်ပြပါဗျ။အရင်ကမြမအထည်ချုပ်လုပ်ငန်းတွေမှာအလုပ်သမားပေါင်း9သိန်းခန့်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။သူတက်တက်မှာနေစားအလုပ်ကျန်းသမားအဖြစ်အသက်မွေးခဲ့တဲ့ကိုသိန်းကတော့လိုင်တရာကအထည်ချုပ်စက်ယုံတစ်ခုမှာပထမဆုံးအလုပ်ကိုင်အတီးတကြရခဲ့ပေမဲ့အခုတော့စက်ယုံယာယီပိတ်သိမ်းမယ်ဆိုပြီးသူအလုပ်ရနာခံရတာကြောင့်နေစားပရန်အလုပ်သမားအဖြစ်ပြန်လုပ်နေရပါတယ်။
ကျေယုံကတော့အဲဒီကျေယုံပဲကျွန်တော်တို့ပရမအုဆုံးလုပ်ခဲ့တာပေါ့နော်အခြားကတော့တင်းဘောက်ပေါ့ဆောက်လို့ရတဲ့အချိန်မှာအဲဒီအဲဆက်ယုံကျွန်တော်တို့တွားချောက်လို့ရလိုက်ရလိုက်တော့အဲဆက်ယုံမှာပဲကျွန်တော်တို့ဖြေချပြီးလုပ်တာပေါ့၃မိနစ်ကျော်လောက်ဒီအဲဆက်ယုံပဲလေတော့လေရနာလေတော့လေကျွန်တော်တို့ဒီတိုင်းပဲပေါ့ပုံအရင်ကပဲပြန်ဖြစ်သွားတာပေါ့ဗျာအလုံးကြီးတိုင်းပြန်ဖြစ်သွားတာ
ကိုသေးကအခုဖြစ်နေတဲ့အခြေအနေတွေကိုအမြန်ဆုံးပြီးစေခြင်းပြီးသူအခြေချလုပ်ခဲ့တဲ့ဆက်ယုံကိုပဲပြန်လုပ်ခွင့်ရဖို့မျှော်လင့်နေပါတယ်
ကျွန်တော်တို့ဝန်ထမ်းတွေအကုန်လုံးပေါ့ဗျာအလုပ်အဲ့လိုမျိုးကျွန်တော်တို့စက်ရုံမှာပဲပြန်ပြီးတော့အလုပ်ကြီးပြန်လဲတက်စီခြင်းနဲ့ပြန်ရခြင်းနဲ့ပေါ့ဘာလို့လဲဆိုတော့ဒါမှလည်းစက်ရုံမှာကလေးရောအကုန်လုံးပေါ့နော်ကျွန်တော်တို့ဒီကားစီတွေတော်တော်များများအပြည့်ကြီးရမှာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အပတ်စဉ်တန်လွင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်ဒိုးအတန်အစီအစဉ်ကိုနားဆင်ခရတာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းကနေမနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့သတင်းပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ရှင
်။ VOA American တဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamies လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamies ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါသောရရှင်များရှင်VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ16ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ32 kHz 9335နဲ့9383ညလှိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုအရင်ဆုံးနားဆင်ချရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့
အဲ့ဒီစီးနေတဲ့စစ်ပီးရပဲအဲ့မှာပြစ်ခတ်တဲ့ချိန်တွေတော့ဖြစ်သွားခဲ့တယ်အဲ့မှာရာရှိတဝူတော့ပြေးသွားတာတော့ရှိပါတယ
်တပတ်အတွင်းမြန်မာသတင်းများစူးစီးချက်နဲ့ကမ္ဘာသတင်းများစူးစီးချက်မှာနားဆင်ချရပါမယ်ရှင်အခုရင်ဆုံးတော့ Democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအပတ်စဉ်ခဏကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် Democracy ဖြစ်ပေါ်တိုးတက်မှုနဲ့လက်နက်ကိုင်တော်လှန်ရေးရဲ့အဆက်အဆက်ကဘယ်လိုရှိပါသလဲနှစ်ပေါင်း20ကျော်လက်နက်ကိုင်တော်လှန်ရေးအတွေ့အကြုံရှိခဲ့တဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ရဲ့အမြင်တွေကိုဒီသတင်းပတ်မှာနားဆင်ချရပါမယ်။ဦးတင်မောင်တန်းကမေးမြန်းဆွေးနွေးထားပါတယ်ရှင
်။ဒီပတ်အစီအစဉ်မှာတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမယ့်အကြောင်းအရာကလက်နက်ကိုင်ဒေါ်လာရေးရဲ့သင်ခန်းစာများပေါ့။ဒီအစီအစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဦးသားစိုးနိုင်ဖြစ်ပါတယ်ဆရာဦးသားစိုးနိုင်ကနှစ်ပေါင်း20ကြာနိုင်ငံရေးနဲ့စစ်ရေးအတွေ့အကြုံရှိခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်အာဏာရှင်စနစ်ဆန့်ကျင်ရေးမှာနှစ်ပေါင်း20ကြာလက်နက်စွဲကိုင်တိုက်ခိုက်ခဲ့တဲ့အတွေ့အကြုံနဲ့ကြီးမားတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်ဆိုတော့ဆရာဦးသားစိုးနိုင်ခင်ဗျာ
ဟုတ်ကဲ့ခင
်ဗျာလက်နက်ကိုင်တော်လာရေးသင်ခန်းစာတွေကိုပြန်လည်သုံးသပ်မယ်ဆိုတဲ့အခါမှာအစိုးရတခုနဲ့ကျွန်တော်စတင်ပါတယ်အဲ့ဒါကတော့စစ်ဆိုတာနိုင်ငံရေးကိုစီရင်နည်းနဲ့ဆက်လက်ဆောင်ရွက်တာပဲဖြစ်တယ်ဆိုတော့လက်နက်ကိုင်ဒေါ်လာရေးရဲ့သင်ခန်းစာတွေကိုကျွန်တော်တို့ပြန်လည်ပေါင်းချုပ်သုံးသပ်မယ်ဆိုလို့ရှိရင်အဲ့ဒါနဲ့မလွဲမလျှောက်တာပါလာတာကတော့နိုင်ငံရေးသင်ခန်းစာပါပဲအဲ့ဒီနိုင်ငံရေးသင်ခန်းစာကဘာများဖြစ်မလဲဆရာ
ပြည်သူကတွေကတစ်လျှောက်လုံးတောင်းဆိုတိုက်ပွဲဝင်ရတဲ့အဓိကအကြောင်းကတော့ဒီတမရောပေါ့မြမတမရောပေါ့မြမတမရောကမြမနိုင်ငံရေးစနစ်အထက်မှာဟောကြီးစိုးလွှမ်းမိုးမှုကဒီအနှစ်ပေါင်းကျွန်တော်တို့60လောက်ရှိခဲ့တာဒီမိုကရေစီနဲ့ကျွန်တော်တို့ဟိုလူခွင့်ရေးနောက်တိုင်းရင်းသားအခွင့်အရေးတွေအဲ့ဒါတွေအတွက်အဲကျွန်တော်တို့ဆွေးနွေးပြောဆိုမှုတွေနော်ညှိနှိုင်းမှုတွေနိုင်ငံရေးရလုပ်ခဲ့တာအချိန်ကြီးရှိခဲ့ပါနော်သို့တော်ညာလဲနောက်ဆုံးကြလို့ရှိရင်ကျွန်တော်တို့စစ်အန္တရာယ်သိမ်းမှုတွေပဲအဆုံးသတ်ခဲ့ရတာကအကျဉ်းချုပ်ဖြစ်ပါတယ်။အဲဒါကြောင့်ဒီစစ်အန္တရာယ်သိမ်းမှုကိုကျွန်တော်တို့ဖြေရှင်းပြနိုင်မှကျွန်တော်တို့ဟိုနိုင်ငံရေးရကျွန်တော်တို့လိုလားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့တည်ဆောက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ယူဆပါတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီနေ့ကာလမှာပြည်သူလူထုရဲ့ခုခံရေးစစ်ပွဲတွေကိုကျွန်တော်တို့တမရော်နဲ့အခုရင်ဆိုင်ပြီးတက်ခိုင်နေရတဲ့အခြေအနေကိုရောက်ရှိတော့တာဖြစ်ပါတယ
်။ဟုတ်ကဲ့။ဒီမှာတမရော်ဟာသူ့ရဲ့နိုင်ငံရေးကိုလိုက်တာလားအောင်အတရားအမှဆော်ရခဲ့တာ။အဲ့ဒါကလည်းတိုင်းလာလူနေစုတွေရဲ့အခွင့်အရေးကိုဖိနှိပ်ထားတဲ့နိုင်ငံရေးပုံစံမျိုးဖြစ်တယ်ဆိုပြီးတော့တိုင်းလာလက်နက်ကိုင်အရာစုတွေကလည်းကျွန်တော်တို့ဆွဆွဲပြောဆိုကြတာတွေရှိပါတယ်။မြန်မာညတာလည်းရှိပါတယ်။ဒါပေမဲ့တစ်ဖက်လက်နက်ကိုင်တော်လိုက်မှာပြကြည့်မယ်ဆိုလို့ရှိရင်မဟာမိတ်ဖွဲ့စုစည်းနိုင်မှုအနေထားကမြန်မာရဲ့အာဏာရှင်စနစ်ဆက်ကြီးရဲ့လက်နက်ကိုင်တိုက်ပွဲတမိုင်းကိုပြကြည့်လို့ရှိရင်ဘယ်လိုသင်္ကန်းစာထုတ်ယူနိုင်ပါမလဲဆရာ
ဟုတ်ကဲ့ဗမာလူမျိုးတွေအဓိကပါဝင်တဲ့နိုင်ငံရေးအဖွဲ့အစည်းတွေပေါ့ဗျာဟုတ်ကွန်မြူနစ်ပါတီတို့ဟုတ်ဒီဗမာမျိုးသားအဖွဲ့အစည်းသူတို့လက်နက်ကိုင်တိုက်ပွဲတွေဆင်နွှဲလာခဲ့တာတော့ကြာပါပြီ။ဒါကြောင့်ဘာကြောင့်မအောင်မြင်လဲလို့ပြောရလို့ရှိရင်သူတို့နဲ့ဒန်းတူရည်တူအမျိုးသားအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုစီယုံနိုင်စွာရှေ့ဆောင်နိုင်စွာမရှိတဲ့အတွက်ကျွန်တော်တို့တိုင်းပြည်ရဲ့ဒီပြည်တွင်းစစ်ဟာရည်ရှိလာပြီမဲ့ အောင်မွေးမရခဲ့တာပါအဲ့ဒီအချိန်ကြီးဟာအခု2021ခုနှစ်ရောက်တဲ့အခါမှာတော့အချိန်ကြီးကပြောင်းမြန်ဖြစ်တော့တော့ဒီ2021မှာဖြစ်ပေါ်လာတဲ့ပြည်သူလူထုရဲ့ခုခံရေးတိုက်ပွဲဟာအစဉ်အဆက်တိုက်ပွဲဝင်လာတဲ့ EAO တွေအထူးသဖြင့် KIA တို့ KNU တို့ပေါ့ဗျာအဲ့ဒီလိုအဖွဲ့အစည်းတွေနဲ့အခုပေါင်းစပ်ပြီးတိုက်ပွဲဝင်နိုင်တဲ့အခြေအနေဖြစ်တယ်နောက်ပြီးတော့အခုက NUG ကနေပြီးတော့ထုတ်ပြန်တဲ့ Federal Branding ကိုလည်းတိုင်းအသားလက်နက်ကိုင်အင်အားစုတွေနိုင်ငံရေးအင်အားစုတွေကထောက်ခံတာလေဒါကြောင့်တမိုင်းမှာမကြုံဘူးတဲ့ကျွန်တော်တို့စီးလုံးညီညွတ်မှုကိုဒီနေ့မှရရှိတယ
်ဟုတ်နိုင်ငံရေးရတပ်ပေါင်းစုဖွဲ့ဖို့စစ်ရေးရတပ်ပေါင်းစုဖွဲ့ဖို့ဆိုရင်ဘယ်ချက်ကအဓိကကျမှာလို့ဆရာထင်ပါလဲ
စစ်ရေးရနော်တပ်ပေါင်းစုဖွဲ့နိုင်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့အနှစ်60လောက်ရှစ်အာဏာရှင်စနစ်အောက်မှာနော်ရပ်တည်ပြီးတော့ကျွန်တော်တို့ကလက်နက်ကင်တော်လိုင်းရေးကိုဆင်နွှဲလာခဲ့တာဖြစ်ပါတယ်နိုင်ငံရေးရတပ်ပေါင်းစုဆိုတာကဒါကဥပဒေတွင်တိုက်ပွဲသဏ္ဍာန်ပဲဗမာပြည်မှာဖြစ်နေတာအဲ့တော့အခုကျွန်တော်တို့မြန်မာလောက်ကတော့ဒီဆရာနာရှင်စနစ်ကိုကျွန်တော်တို့မြေမြုပ်သိမ်းယူရေးလုပ်မယ်ဆိုလို့ရှိရင်လက်နက်ကင်တိုက်ပွဲကိုအဓိကကျွန်တော်တို့ကြိုးယူပြုရပါမယ်အဲ့ဒီခါမှာလဲတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေနော်နောက်ပြီးတော့တိုင်းသားအခု PDF အဖွဲ့အစည်းတွေနဲ့မပူးပေါင်းနိုင်မဲနဲ့ကျွန်တော်တို့ဒီလက်နက်ကင်တိုက်ပွဲကဘယ်လို့မှအောင်ပွဲမခံနိုင်ပါဘူ
းဆိုတော့ဒီစီးရဲသဘောတရားတွေပါကြည့်လို့ရှိရင်လဲပုံမှန်စစ်နဲ့ပျောက်ကြားစစ်ကိုအချိုးမီအချိန်မီတွက်ဆက်နိုင်ဖို့ရည်ကြည့်တယ်ဆိုတာကိုပြသတာလည်းရှိပါတယ်ဆိုတော့ဒီနေ့အချိန်ခါမှာဆိုလို့ရှိရင်လဲအရင်တော့အပိုင်းမှာတခါမှမကြုံခဲ့ဘူးရတဲ့နော်ဒေသတွေမှာပျောက်ကြားစစ်တွေပေါ်လာခဲ့ကြတယ်ဆိုတော့ဒီပုံမှန်စစ်နဲ့ပျောက်ကြားစစ်ရဲ့အနေအထားနဲ့ပေါင်းစပ်နိုင်မှုဘာတင်ငန်းစာတွေကျွန်တော်တို့ယူနိုင်ပါမယ်ဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီပြုတ်တော်လန်ရေးတုန်းကလည်းအစစာကျင့်မှာတော့တောက်ကြားစင်မှာကျတော့ကျွန်တော်တို့ရန်တက်ငါဆုတ်ရန်နာငါဆုတ်ဆိုရဲစကလုံး16လုံးနဲ့အညီပေါ့ဗျာကျွန်တော်တို့ hit and run run လုပ်ကြရတာပေါ့နော်ကျွန်တော်တို့ဒီအာဏာရနေတဲ့အစိုးရကိုပြန်ပြီးတော့တိုက်ဖို့ဆိုလို့ရှိရင်တခုအမြဲတမ်းတက်ဖွဲ့စည်းနေမှာဒီတောက်ကြားတက်တွေကိုအမြဲတမ်းတက်ဖွဲ့စည်းရနောက်အမြဲတမ်းတက်ဖွဲ့စည်းတဲ့အခါမှာလည်းဒီကလိုအပ်တာပါလေဆိုတော့လက်နဲ့ကလိုအပ်တယ်လက်နဲ့လိုအပ်တဲ့အခါကျတော့ကျွန်တော်တို့ချင်းမွေးစင့်တီကျွန်တော်တို့ပျောက်ကြားတိုက်ပွဲကနေကျွန်တော်တို့ကူပြောင်းကြမယ်ဆိုလို့ရှိရင်ရန်သူချင်းမွေးစိတ်ဓာတ်နဲ့ချင်းမွေးဥတီချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တပ်ကိုတိဆောက်ဖို့ပညာပေးဖို့ကျွန်တော်တို့တိုက်ပွဲပေါ်ပြောက်လိုတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အခုထိဆက်ဆွေးနွေးခဲ့တာဟုတ်ကျွန်တော်နားလည်တော့ပြန်ချုပ်ရမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့သင်္ကန်းစားတစ်ခုရှိတယ်။တစ်ခုကကြောက်ကြားစစ်ကိုပုံမှန်စစ်အဖြစ်နဲ့တောင်းလဲဖို့လိုအပ်တယ်။ဒုတိယတစ်ချက်ကတော့ပုံမှန်စစ်ကိုဆင်နွှဲနေကြတဲ့အငြင်းန်းတက်တွေကြားမှာစစ်ရေးရတပ်ပေါင်းစုဖွဲ့နိုင်တယ်ဆိုတော့ဒုတိယတစ်ချက်နော်။ဆိုတော့ဒီနှစ်ချက်ကိုကျွန်တော်တော့ပြီးတွေ့ရပါတယ်။ဒါကတော့ပြီးခဲ့တဲ့လက်နက်ကိုင်တော်လန်ရေးအတွေ့အကြုံတွေကလည်းဆရာကပြန်လဲထုတ်ယူဆွဲလိုက်တဲ့သင်္ကန်းစာချက်နှစ်ချက်လို့ပြောရမယ်ထင်ပါတယ
်။ဟုတ်ပါတယ်။ဟုတ်ပါတယ်
။ဟုတ်တစ်ဖက်မှာကြတော့လေကျွန်တော်တို့ဒီလိုနိုင်ငံရေးအစဉ်ဖြစ်နေတာတွေအကုန်လုံးကဒီမိုကရေစီကိုကူးပြောင်းရေးနဲ့ပဲဆက်ဆက်နေတယ်။ဖက်ဒရယ်နိုင်ငံတစ်ခုတိုင်းသားတွေရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေရရှိနိုင်မဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးနဲ့ပဲဆက်ဆက်နေတယ်။ဒါပေမဲ့သူတင်နာတွေကိုလောက်ကြတဲ့အခါမှာလက်နက်ကင်နီလန်းနဲ့ဒီမိုကရေစီကိုပြောင်းလဲတာကလက်ရှိအစိုးရပြုတ်ရင်တော့ပြုတ်သွားမယ်နောက်တက်လာတဲ့အစိုးရလည်းအာဏာရှင်ဆန်တဲ့အစိုးရတွေပဲဖြစ်တတ်တာကိုတွေ့ရပါတယ
်မှန်ပါတယ
်ဒါကတော့ကျွန်တော်တို့ဘလို့ကောက်ွယ်မလဲဘလို့ပြောင်းယူလို့ရမလဲအကလည်းရေးကြည့်တဲ့ချက်တစ်ချက်ထင်ပါတယ်ဆရာဘယ်လိုထင်ပါလဲ
ဟုတ်ကဲ့ဒါကလွန်ရေးကြည့်ပါတယ်အဲ့တော့ဒီကျွန်တော်တို့သမိုင်းတွေးကြုံရပြောရင်သမိုင်းကလက်နက်ကင်တော်လှန်ရေးတွေကိုထောက်ခံသလားလို့မေးလို့ရှိရင်သမိုင်းကလက်နက်ကင်တော်လှန်ရေးတွေကိုမထောက်ခံပါဘူးဒါပေမဲ့လူလူလှုပ်ရှားမှုနဲ့ပြောင်းလဲမှုတွေကိုကျွန်တော်တို့အပြောင်းလဲတွေဖြစ်ဖို့ဟိုလိုအပ်ပါတယ်အုပ်ဆိုးတဲ့လူစားစားကမတရားဖိနှိပ် သက်ဖြတ်မှုတွေလုပ်လာတဲ့အခါမှာကိုယ်ကလည်းလက်နဲ့ကင်ပြန်တိုက်တယ်အဲ့ဒီနောက်အာဏာရလာတဲ့အခါဒီလက်နဲ့ရဲ့အရသာကိုသိသွားတဲ့အခါကျတော့ကျွန်တော်တို့ဟိုပြန်ပြီးတော့ကိုယ်ကလည်းအာဏာရှင်ပဲအာဏာရှင်စနစ်ထက်ပြန်ရောက်သွားတာအဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တမိုင်းတွေ့ကြုံပြောလို့ရှိရင်ဒေါက်တာဘန်းမောကကျွန်တော်တို့တော်လန်ရေးပြီးကစားကျွန်တော်တို့ပေါင်းပြီးမှပြောခဲ့မှုတဲ့စကားတစ်ခွန်းရှိပါအခုဒုတိယကမ္ဘာစစ်ကိုဖြတ်သန်းပြီးတဲ့အဲကျွန်တော်တို့လူငယ်တွေကလက်နဲ့ရဲ့အရသာကိုသိသွားပြီအဲ့တော့လက်နဲ့မကင်ရရင်မနေနိုင်ဘူးပြဿနာဖြစ်ချင်းရင်လက်နဲ့နဲ့ပဲဖြစ်ချင်းရင်ပါအဲ့ဒီနိုင်ငံရေးစိတ်ဓာတ်ကြောင့်ကျွန်တော်တို့48ခုနှစ်မှာဗမာပြည်ရင်းစစ်ဖြစ်တာအဲ့ဒီစိတ်ဓာတ်ကြောင့်ပဲအဲ့တော့အဲ့ဒါကိုကာကွယ်ရမယ်နီးရတော့ဒီနေ့တိုက်ပွဲအခြေအနေရပြောလို့ရှိရင် NUG အစိုးရအနေနဲ့ကအခုက Federal Democracy ကျွန်တော်တို့နှုတ်ဆန်တန်မိုးတွေကိုသူတို့ကနေပြီးတော့ရှေ့တန်းတင်ပြီးတော့ပြောနေတာပေါ့။အဲ့တော့အဲ့ဒီအခြေအနေကလည်းကျွန်တော်တို့ဘာလုပ်ရမလဲဆိုတော့တန်းသားတွေကို Federal ပေးတာနဲ့အမျှ Democracy နှုတ်ဆန်တန်မိုးတွေကိုဆက်လက်ပြီးကျွန်တော်တို့ကင်တွယ်ဖို့အသုံးချဖို့တန်မိုးထားဖို့ဒီဒီမိုကရေစီနဲ့လူခွင့်ရေးနှုံးဆန်နေတဲ့တည်းရင်ဒီနေ့ကျွန်တော်တို့ရဲ့လက်နက်ကိုင်တိုက်ပွဲစစ်ရေးတိုက်ပွဲဒီနိုင်ငံရေးအောင်ပွဲကိုကူးပြောင်းနိုင်မယ်ဆိုတဲ့ကိစ္စကိုကြက်ကြက်မမပြင်းပြင်းထန်ထန်ပညာပေးဖို့လိုအပ်မယ်လို့ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့နောက်ဆုံးဘေးကွန်းလေးမေးပါစေဆရာ။လက်ရှိအခြေအနေမှာဆရာခုနပြောလိုပဲတမိုင်းကသိပ်ပြီးတော့မကြိုက်လာတဲ့လက်နက်ကိုင်ကြတဲ့လမ်းကြောင်းပေါ်ကိုမြန်မာပြည်ကရောက်ပြီ။အဲ့တော့ပြည်ဆက်ရတာနဲ့ရတာနဲ့ဇေယျစကသဘောရတယ်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်ရှင်ကြီးကဘာများဖြစ်မှာလဲ
။တိုင်းရင်းသားတွေအတွက်ဖက်ဒရယ်ခွင့်ရေးကိုအမတ်ခံချက်ပေးတာနဲ့အတူကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးအလေးထားတွေကိုတပ်ဖွဲ့တွေထဲမှာကျွန်တော်တို့ဟိုလေ့ကျင့်တိဆောက်ပေးဖို့လေအတော်လိုပါတယ်ခုနကပြောတဲ့သဘောထားတွေဒီမိုကရေစီသဘောထားတွေဖက်ဒရယ်သဘောထားတွေကိုကျွန်တော်တို့ကိုတက်ထဲမှာစိတ်ဝင်နေအောင်နောက်လက်နက်ကင်အင်အားစုတွေကိုနောက်လက်နက်ကင်တွယ်မှုအပြင်စပြီးတော့ဒီမိုကရေစီစိတ်ဓာတ်ပြီးလေ့ကျင့်ပြုစုပြောင်းထောင်ပေးဖို့အထူးလိုအပ်တယ်အဲ့ဒါမလုပ်နိုင်ရင်ကျွန်တော်တို့ဟာဒီအခုရင်ဆိုင်ရတဲ့အခြေအနေတွေပိုဆိုးရတဲ့ကံကြမာရီနဲ့ကျွန်တော်တိုင်းပြည်ရင်ဆိုင်ရနိုင်တယ်ဆိုတာကိုကျွန်တော်ကသတိပေးချင်တာပါခဲ
့။ဟုတ်ကဲ့ဆရာဦးသားစွန်းနိုင်ကျေးဇူးများကြီးတင်ပါတယ်
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါပဲခင်ဗျပြောခွင့်ရတဲ့အတွက
်။ဟုတ်ကဲ့အခုဓမ္မနိုင်ငံရဲ့လက်နက်ကိုင်ဒေါ်လာရေးအတွေ့အကြုံတွေကိုပြန်လည်ပေါင်းထုတ်ပြီးသင်ခန်းစာတွေဘာတွေယူရမလဲဆိုတာကိုဆွေးနွေးတော့ခဲ့တဲ့သူကတော့နိုင်ငံရေးလေ့လာသုံးသပ်သူဆရာဦးသားစွန်းနိုင်ဖြစ်ပါတယ်။ကျွန်တော်ကတော့ဒီမှာပ
ါဦးတင်မောင်တန်းရဲ့ဒီမိုကရေစီလူခွင့်ရည်နဲ့ခေပြိုင်ကဘာသတင်းဖတ်ဆင်ခန္ဓာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့ပြီးခဲ့တဲ့သတင်းဖတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုနန်းလောင်တဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြပေးမှာဖြစ်ပါတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ကြားဒေသအနှံ့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကဘာထိုးစစ်ဆင်နေပါတယ်။ကယားပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီတပ်နဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ်တို့ကြားတိုက်ပွဲတွေကြောင့်မြို့လုံးကျွတ်နေပါအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်။မြို့ပေါ်ကိုစစ်တပ်ကလေကြောင်းကဘာဘုံကျဲတိုက်ခတ်တဲ့အတွက်တန်ငါတော်တွေပါမကြံတင်းရှောင်နေကြတာပါ။အ
ဲ့မှာနေလို့မရဘူးပြီးတော့မဒီခက်တရားလာတာအဲ့လိုလေလေကမလို့မရှိတဲ့အဆက်အလက်ကောင်ဖက်မှရှိနေတဲ့ရှာသူကလက်နဲ့ကြီးနဲ့ထုတ်သားတယ်လေကြော်ရတယ်နောက်ပြီးလေနဲ့လာတိုက်ရလာကြည့်ရလဲရှိတယ်မှာ
လေကတော့ဝိုင်လေးချောင်းတက်ခိုက်မှုတွေကြောင့်တောင်ကြီးစီဆိုင်နဲ့ပဝန်းကျင်ဒေသဘက်ထွက်ပြေးလာတဲ့ပြည်သူအများစုကအမျိုးသမီးနဲ့အသက်ကြီးရွယ်အိုတွေနံပါတ်ကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးခါနီကိုဝန်ဆောင်တွေလည်းပါပါတယ်အဲ့ဒီလိုဘေးလွတ်ရာထွက်ပြေးကြတဲ့ပြည်သူတွေကိုစစ်ကောင်စီဘက်ကပိတ်ပင်ကန့်သတ်တာမျိုးလဲလုပ်ခဲ့ပါတယ်ချင်းပြည်နယ်ဘက်မှာလည်းစစ်ကောင်စီကဖမ်းသွားတဲ့ရွာသားတွေကလူဆယ်ဦးရဲ့အလောင်းကိုပြန်တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ကပြောပါရယ်။ဒါအပြင်ကံပက်လက်မြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ချင်းချင်းကြားဇန်နဝါရီလ10ရက်နေ့ကပြစ်ခတ်ရာကအရာရှိ3ဦးသေဆုံးခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပါရယ်။
အတက်လက်မှာမနေ့က30နာရီကွယ်17နာရီတောင်မှာအဲ့မှာရှိတဲ့စစ်တီတူကအဲ့စစ်တီကတော့စစ်စင်ရေးမှာသူပေါင်းလက်ခဲ့တဲ့ဒေသတစ်ခုမှာပတ်သက်ပြီးသူ့ကိုစစ်ဆေးနေတာရှိတယ်။အဲ့စစ်ဆေးနေတဲ့စစ်တီကပဲအဲ့မှာပြစ်ခတ်တဲ့ချိန်တော့ဖြစ်သွားခဲ့တယ်။အဲ့မှာရာရှိတူတော့ပြေးသွားတာတော့ရှိပါတယ
်။ကံပလက်မြို့မှာတီစင်မာလာဆမ်ပိုင်ကဲကစစ်ကောင်စီတပ်နဲ့ကံပလက်ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာပါ။ချင်းပြည်နယ်ထဲမှာစစ်တပ်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တဲ့အတွက်လူနေအိမ်ရာချီမီလောင်ပျက်စီးခဲ့ရပါတယ်။စကိုင်းတိုင်းဒေသကြီးတွေမှာလည်းစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးတော့ထီးချိုင်မြို့နယ်နဲ့ကတာမြို့နယ်ထဲမှာစစ်ကောင်စီကလေကြောင်းကားပါတိုက်ခိုက်တဲ့အတွက်စာတင်ကျောင်းပါဝင်လူနေအိမ်တို့မီလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းမုံရွာအနီးရင်းမပင်ခရိုင်ပလဲမြို့နယ်ထဲကအုံနောက်ရွာမှာလည်းဇန်နဝါရီလ10ရက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကားနဲ့တိုက်ခိုက်ပြီးနယ်မြေရှင်းလင်းတာတွေလုပ်လို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ
်။ရှင်းနေအစိုးရရွာလေးထဲမှာသူတို့မှုထတာရွာကရှိတဲ့အိမ်ကြီးတွေကစားကြရီပေါ့ဗျာဆန်နေပါလေဆိုရင်အကုန်လုံးနန်းနေပါလေကိုဖြန့်ကျက်ဖြစ်တာဗာရတွေကကစင်တွေအနဲ့ပြည့်ရတော့ဆရာတချို့ဆိုရင်အိမ်မှာအကန့်ခန်းတော့ရက်ထက်ပါတယ်ငွေတို့ကိုတွေပါလေတော့မှပြုတ်ကြတာနေပါလေဆိုရင်အကုန်လုံးသူတို့ကကောက်ယူပါလေပါအဝေးတွေပေါ့အခုဇနီးဆရာကမိတ်ဆွေတွေကြွားနေပါလေမှာရွှေ့နေကြတာလည်းရှိတယ
်တခါကရင်မျိုးသားအစီယုံကရင်မျိုးတမဟာငါနေမြေထဲမှာလဲဇန်နဝါရီလ10ရက်နောက်ပိုင်းစစ်ကောင်စီကအလင်းနဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ကရင်မျိုးဖက်ကပြောပါတယ်လက်နက်ကြီးတွေနဲ့ပါပစ်ခတ်နေတာကြောင့်ပြည်သူတွေတောင်ရင်မြစ်ဖက်ပြန်ထွက်ပြေးလာနေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ပိုတိုးလာတယ်လို့လူမှုကွန်ရက်သမားတွေကပြောပါတယ်
။မြန်မာနိုင်ငံတွင်းပြည်ပကတံထိခိုက်ခံစားနေရတဲ့လူမှုအသိုက်အဝန်းတွေအတွက်ဒိမတ်နိုင်ငံကကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကိုဒိမတ်ကိုရိုနာ25သန်းနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 3.8 သန်းပေးလှူလိုက်ပါတယ်။ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံပြည်နယ်တိုင်းဒေသကြီးအသီးသီးမှာပြည်ပခကြောင့်နေရဆွန့်ခွာထွက်ပြေးတိမ်းရှောင်နေရသူလူဦးရေ 3,600 ဝန်းကျင်ရှိတယ်လို့ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကပြောပါရယ်အခုလိုလိုအပ်ချက်တွေမြင့်တက်နေချိန်အချိန်ကရောက်လာတဲ့အတွက် WFP ရဲ့မြန်မာနိုင်ငံတွင်းကယ်ဆယ်ရေးလုပ်ငန်းတွေမှာအထောက်အကူအများကြီးဖြစ်စေပါရယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Stephen Anderson ကကြေညာချက်ထုတ်ပြန်ထားပါရယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ3ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ချုပ်နှိမ်သွားပြီလို့နိုင်ငံကအချက်အစဲတွေကိုစောင့်ကြည့်လေ့လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းတဲ့နောက်ကြောင့်လူမှုထိခိုက်ရတဲ့ပဋိပက္ခတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကင်အဖွဲ့အများအပြားပါဝင်တဲ့ဆယ်စုနှစ်တခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ရဲ့ဇန်နဝါရီလ12ရက်နေ့ထုတ်အစည်းအဝေးစာမှာထောက်ပြထားပါတယ်ဒါကြောင့်နိုင်ငံကလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ထက်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ ICG အစည်းအဝေးစာမှာတိုက်တွန်းထားပါတယ
်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံတွေအကြက်တဲတွေပိုဆိုးမလာအောင်နိုင်ငံကအတိုင်းဝိုင်းအနေနဲ့ကြိုးပမ်းမှုတွေမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုင်ရာကုလထူးကိုယ်စားလှယ်နော်ရင်းဟေဇာကတိုက်တွန်းလိုက်ပါတယ်။အာဆီယံလက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံကိုတွားရောက်ပြီးစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့တွေ့ဆုံပြီးရက်ပိုင်းမှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အထူးကိုယ်စားလှယ်နိုလင်းဟေဇာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံအတွက်လူသားစာနာမှုအကူအညီတွေပေးနိုင်ရေးကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ရှေ့မတိုးနိုင်ဖြစ်နေတဲ့အာဆီယံဘုံသဘောတူညီချက်5ရဲ့အကောင့်ထဲပုံမှုတွေမှာတိုးတက်မှုရလအောင်ဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အကြောင်းဇန်နဝါရီ23ရက်ကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတို့အခြေအနေတွေပိုဆိုးလာနေတဲ့အပေါ်အထူးဆိုရင်ကြောင်းနဲ့မြမအရေးကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာပြိပခတွင်ပါဝင်နေသူအားလုံးရဲ့အသံတွေကိုနားထောင်ရမှာဖြစ်ပြီးအားလုံးနဲ့တိုက်ရိုက်ထိတွေ့ဆက်ဆံသွားမှာဖြစ်တယ်လို့အထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့ကြေညာချက်မှာအလေးနဲ့ထည့်သွင်းပြောဆိုထားပါတယ်ဇန်နဝါရီ10ရက်နေ့တုန်းကလည်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါတောမတ်ဂရင်ဖီနဲ့မစ်ဟေဇာတို့အွန်လိုင်းကနေတဆင့်တွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအာဆီယံဘုံသဘောတူညီချက်အကောင့်ထဲပေါ်ရေးနဲ့လူသားချင်းစာနာမှုကူညီတွေအကန့်အသတ်မရှိပေးအပ်ခွင့်ရရေးတို့အတွက်နိုင်ငံကအတိုင်းဝိုင်းနဲ့အတူအမေရိကန်ကဖိအားပေးလှုံ့ဆော်သွားမယ်လို့တွေးဆမှုအပြီးအမေရိကန်တန်မတ်ကြီးလင်ဒါတောမတ်ဂရင်ဖီကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ
်။စစ်တပ်ကဖမ်းဆီးပြီးတော့ထောင်ဒဏ်နဲ့ပြစ်ဒဏ်ချခံထားရတဲ့ဒေါ်အောင်ဆန်းစုကြည်ကိုနှိပ်ပြီးတော့အထူးတရားရုံးကဇန်နဝါရီလ10ရက်နေ့မှာထောင်ဒဏ်လင်းနဲ့ထပ်ပြီးတော့ချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂ EU နိုဘယ်ဆုရွေးချယ်ရေးကော်မတီနဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တို့ကပြစ်တင်ရှုတ်ချခဲ့ပါတယ်။တဟာတရားစင်ကြီးကိုစော်ကားမှုဖြစ်ပြီးတော့နိုင်ငံရေးရွေချက်တွေပါတယ်လို့လည်းထောက်ပြထားပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့မတရားဖမ်းဆီးခံထားသူအလုံးချက်ချင်းပြန်လို့ပေးဖို့လည်းအတိအကျတောင်းဆိုခဲ့တာပါ။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်အပေါ်အမှုပေါင်း73ခုနဲ့ဆွဲဆိုထားပြီးတော့အမှု9ခုအတွက်စုစုပေါင်း1006နဲ့ချမှတ်ခဲ့ပြီးပါပြီ။ဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲဆိုထောင်ချနေတာဟာ
အလုံးပေါ်ဝင်တဲ့တွေ့ဆုံဆွေးနွေးရေးဆိုတဲ့အာဆီယံရဲ့သဘောတူညီမှုကနေဖယ်ထုတ်ဖို့ကြံစည်တာဖြစ်တယ်လို့ဥရောပသမဂ္ဂ EU ကအင်္ဂါနေ့မှာပြောပါတယ်။အလားတူပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာလက်ရှိအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့နော်ဝေနိုင်ငံကလည်းတော်အောင်ဆန်းစုကြည်ကိုထောင်ပန်းချမှတ်တဲ့အပေါ်မှာရှုံ့ချလိုက်ပြီးတော့လုံခြုံရေးကောင်စီမှာမြမအရေးဆက်ပြီးတော့ဆောင်ရွက်ဖို့တွန်းအားပေးသွားမယ်လို့နော်ဝေနိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
နန်းလောင်နဲ့ကိုဝင်းခမောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန့်စင်ကစူးစီးတင်ပြထားပါတယ်။ Omicron ကိုဗစ်မျိုးကွဲကြောင့်အမေရိကန်မှာပြီးခဲ့တဲ့သတင်းပတ်ထဲကူးစက်သူဦးရေ15သန်းကျော်အထိတိုးလာပြီးစံချိန်တင်သွားပါတယ်။ Kazakhstan နိုင်ငံကရုရှားဥဆောင်တဲ့တပ်ဖွဲ့တွေဆုတ်ခွာသွားပြီလို့ Kazakhstan သမ္မတကကြေညာထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနားဆင်ကြရပါမယ်ရှင်။
Omicron COVID မျိုးကွဲကြောင့်ကမ္ဘာတဝန်းမှာ COVID ကူးစက်သူဦးရေ15သန်းကျော်အထိတိုးလာတာကိုပြည်ခရင်သတင်းပတ်တွင်မှတွေ့ရပြီးတော့ဒါဟာသတင်းပတ်တစ်ပတ်ထဲမှာ COVID ကူးစက်မှုအများဆုံးအဖြစ်စံချိန်တင်သွားတာဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါသည်။ COVID ပိုးစားတွေ့ခဲ့တဲ့တရုတ်နိုင်ငံမှာ COVID 0 COVID လုံးဝမရှိရေးမူဝါဒအောက်မှာခီးသွွာလာမှုအပါအဝင်ပြင်းပြင်းထန်ထန်ကန့်သတ်ထိတ်ချုပ်ကြတာကိုလုံးနေပါလေ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဖေဖော်ဝါရီလ၄ရက်နေ့ကျရင်ဆောင်းရာသီအိုလံပစ်အားကစားပွဲကျင်းပဖို့စီစဉ်ထားတာဖြစ်ပြီးတော့ဗီဂျင်းမြို့တော်နယ်တနားရီလောက်ကားမောင်းရင်ဝေးတဲ့ TNG မြို့မှာ Omicron COVID မျိုးကွဲကူးစက်ခံရသူအယောက်တရာနီးပါးဒီသင်းပတ်ထဲမှာတွေ့ခဲ့တဲ့အကြောင်းတရုတ်ဆွေရပိုင်ရှင်းဝါသတင်းဌာနကထုတ်ပြန်ခဲ့ပါလိမ့်။တောင်ကိုရီးယားမှာတော့ပြီးခဲ့တဲ့သတင်းပတ်တွင် American Las Vegas မြို့ CES နည်းပညာပြပွဲကိုသွားတက်ပြီးတော့ပြန်လာတဲ့ Samsung နဲ့ Honda နည်းပညာကုမ္ပဏီဝန်ထမ်းတွေအပါအဝင်အယောက်80လောက်မှာ COVID ကူးစက်နေရကိုတွေ့ရတဲ့အကြောင်းတောင်ကိုရီးယားအာဏာပိုင်တွေကပြောပါလိမ့်။အိန္ဒိယနိုင်ငံမှာလည်းမနှစ်မေလာကစပြီးတော့ဒီနေ့အထီးကာလကြားမှာနိုင်စင်ကိုဗစ်ကူးစက်မှုနှုန်းအမြင့်ဆုံးစံချိန်တင်ခဲ့တဲ့ဆိုပြီးတော့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံမှာလည်း၄လတာကာလအတွင်းတရက်ထဲမှာကိုဗစ်ကူးစက်မှုအများဆုံးအဖြစ်ဒီတင်ပတ်ထဲမှာစံချိန်တင်သွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာတော့တခြားသတင်းပတ်တွေထဲဆိုင်ရင်ဒီသတင်းပတ်အတွင်းမှာကိုဗစ်ကြောင့်ဈေးရုံတက်ရတဲ့သူဦးရေက33ရာခိုင်နှုန်းတိုးလာပြီးတော့သေဆုံးသူဦးရေက40ရာခိုင်နှုန်းတိုးလာတာကိုတွေ့ရတဲ့အကြောင်းAmerican ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကပြောပါသည် Omicron မျိုးကွဲကြောင့် COVID ကူးစက်မှုတွေတဟုန်ထိုးတိုးလာပြီးတော့ဝန်ထမ်းတွေမှာလည်းကူးစက်မှုတွေရှိတာကြောင့်ဆေးရုံတွေမှာကုသပေးဖို့မနိုင်မနေဖြစ်နေပါလေ American ပြည်အောင်စုတဝန်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ62သန်း9သိန်းကျော်သွားပြီလို့ COVID-19 ကူးစက်သေဆုံးမှုတွေကိုလေးလာကောက်ယူထုတ်ပြန်နေတဲ့ Johns Hopkins တက္ကသိုလ်သုတေသနစီရင်မှာဖော်ပြထားပါသည် American မှာ COVID ကြောင့်သေဆုံးသူက8,403,000ကျော်လာပြီဖြစ်ပါသည်ကိုဗစ်ကြောင့်ကျဆင်းနေတဲ့ကမ္ဘာစီးပွားရေးပိုပြီးတော့အခြေအနေဆိုးသွားနိုင်ခြင်းရှိပြီးတော့အထူးသဖြင့်စီးရင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာစီးပွားရေးကျဆင်းမှုနဲ့ဝင်ငွေမငြိမ်းမှုတွေပိုဆိုးလာနိုင်တယ်ဆိုပြီးတော့ကမ္ဘာဘဏ်ကအစီရင်ခံစာထုတ်ပြီးတော့တတိပေးထားပါသည်အစီအခံစာထဲမှာအမေရိကန်ဥရောပသမဂ္ဂနဲ့တရုတ်တို့ရဲ့စီးပွားရေးကျဆင်းမှုတွေကိုဖော်ပြထားပြီးတော့ကျွေးမီမြင့်တက်လာတာဝင်ငွေမငြိမ်းမှုမြင့်တက်လာတာနဲ့ကိုဗစ်မျိုးကွဲသစ်တွေပြန့်နှံ့လာမှုတွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေပြန်ပြီးတော့နယ်လန်ထလာနိုင်မှုအပေါ်မှာချင်းချုံနေတဲ့အနေအထားကိုထည့်သွင်းပြီးတော့ဖော်ပြထားပါသည်။ကိုဗစ်ကရောဂါနဲ့ကြုံရတာတတိယနှစ်ထဲကိုဝင်လာချိန်မှာဖွံ့ဖြိုးဆဲနိုင်ငံတွေပေါ်မှာအကြီးအကျယ်ထိခိုက်စေပြီးတော့ကရောဂါကြောင့်ထိခိုက်မှုတွေကိုရေရှည်ခံစားရမှာဖြစ်တယ်ဆိုပြီးတော့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မယ်ပါစာပြောပါလေ January 18ရက်နေ့မှာကျင်းပမယ့် Australian နိုင်ငံက Grand Slam Tennis ပြိုင်ပွဲကြီးဝင်ဖို့ Australia ကိုရောက်ပြီးတော့မှပြည်ဝင်ခွင့် Visa အသိမ်းခံခဲ့ရတဲ့ကမ္ဘာနံပါတ်1 Tennis အကစားသမား Novak Djokovic ဟာပြည်ဝင်ခွင့်စာရွက်နေပေါ်မှာအချက်လက်မှားယွင်းပြီးတော့ဖြည့်ခဲ့တာကိုဝေခံတဲ့အကြောင်းပြောဆိုသွားပါသည်။ Australia ကိုမလာခင်14ရက်အတွင်းမှာတခြား venue တွေကိုသွားခဲ့တဲ့ဆိုတဲ့မေးခွန်းမှာဘယ်ကုန်းမှမသွားခဲ့ဘူးဆိုပြီးတော့သူ့လက်ထောက်ကမှားဖြည့်ခဲ့တယ်လို့ Djokovic ကပြောပါသည်။သူဟာ Serbia နဲ့ Spain နိုင်ငံကိုသွားခဲ့တဲ့ဆွေသတင်းတွေထွက်ပေါ်နေရပါ။နောက်ပြီးတော့ဂျိုကိုဗစ်ဟာဒီဇင်ဘာလထဲမှာကိုဗစ်စစ်ဆေးပြီးတော့ကိုဗစ်ပိုးရှိတာကိုသိပြီးတဲ့နောက်ပိုင်းလူတွေနဲ့တွေ့တာနှာခေါင်းစီးမတက်တာတိကျခွဲနေခြင်းမရှိတာစတဲ့ကိုဗစ်စီးကံတွေကိုဖောက်ဖျက်တဲ့အပေါ်မှာလည်းမှားခဲ့တယ်ဆိုတာကိုဝေဖန်ခံနေရတာဖြစ်ပါသည်။မြောက်ကိုရီးယားနိုင်ငံကဒီသတင်းပတ်ထဲမှာအတန်ထက်9ဆမြင်းနဲ့ဒုံးကျည်တစ်စင်းပြစ်လွတ်ဆန်းသက်ခဲ့ပြီးတော့ဒီဆန်းသက်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျိုအွန်းကိုယ်တိုင်တက်ရောက်ခဲ့တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကထုတ်ပြန်ခဲ့ပါလေဒုံးကျည်ကအတိုင်းထက်အလွန်မြန်မြန်ရွေ့ရှာနိုင်တဲ့ကိုပြသခဲ့ပြီးတော့ကီလိုမီတာ1000အကွာဝေးကိုမှန်အောင်လို့ပြနေတယ်ဆိုပြီးတော့မြောက်ကိုရီးယားသတင်းဌာန KCNA ကပြောတာပါအခုဆန်းသက်ခဲ့တာမှာအတန်ထက်9ဆမြင်းနဲ့ဒုံးကျည်အမျိုးအစား Hypersonic Glide Vehicle HGV မဟုတ်ဘဲနဲ့နည်းပညာအဖြစ်နေတဲ့ MARV ဖြစ်ပြီးတော့လေထဲမှာပြန်ဝဲတဲ့အခါမှာလားရာကိုမခံမနိုင်အောင်ခြေအောင်ပြရွေရှားပြန်ဝဲနိုင်တဲ့ဒုံးကျည်အမျိုးအစားဖြစ်တဲ့ဆိုပြီးတော့ကြွမ်းကျင်သူတွေကပြောပါလေ American ပြည်အောင်စုကတော့ဒီမြောက်ကိုရီးယားရဲ့ဒုံးကျည်ဆက်သက်မှုတွေအားလုံးကိုရှုံးချတဲ့အကြောင်းအင်းပြီးတော့ပြောခွင့်ရကျန်စာကီကပြောပါလေကာဇစ်စတန်နိုင်ငံကဆန္ဒပြပွဲတွေနဲ့မတည်ငြိမ်မှုတွေကိုနှိမ်နင်းဖို့ဆိုပြီးတော့ရောက်နေတာတပတ်ကြာပြီဖြစ်တဲ့ရုရှားဥဆောင်တပ်ဖွဲ့တွေကြာတာမင်းဒီမှာပဲပြန်ပြီးတော့စတင်ဆုတ်ခွာခဲ့ပါလေရုရှားနဲ့ဆိုဗီယက်ပြည်အောင်စုကနေပြိုကွဲပြီးတော့ပေါ်ထွက်လာတဲ့နိုင်ငံ၅နိုင်ငံတို့စုပေါင်းဖွဲ့ထားတဲ့ရုရှားမဟာမိတ်တပ်တွေကသူတို့ကာကွယ်ပေးနေတဲ့လူရဲတွေကိုဒေသဆိုင်ရာအာဏာပိုင်တွေစီကိုလွှဲပြောင်းပြီးတော့ကာဇစ်စတန်နိုင်ငံကနေထွက်ခွာတော့မယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါလေရုရှားမဟာမိတ်အဖွဲ့ကစေလွှတ်ထားတဲ့တပ်သား2500လောက်ထဲကဗန်နီယက်ကိုချက်ချင်းပြန်ပို့မလဲဆိုတာကိုတော့မသိရသေးပေမဲ့လေဆယ်ရက်အတွင်းမှာအပြီးငြင်းငြင်းစွာဆုတ်ခွာသွားမယ်လို့ရုရှားမဟာမိတ်အဖွဲ့ကပြောပါတယ်ကာဇက်စတန်အစိုးရကိုစန့်ကျင်ဆန္ဒပြမှုတွေမှာသွေးထွက်တန်ယုံနှိမ်နင်းမှုတွေကြောင့်လူဒါဇင်နဲ့ချီတည်ဆုံးခဲ့ရပါတယ်ဒီပေါ်မှာရုရှားဘက်ကလည်းဒေါသနဲ့တုံ့ပြန်ခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကဒီဆန္ဒပြဝဲတွေဟာပြည်ပကကြောထောင်နောက်ခံပေးနေတဲ့အကြမ်းဖက်ထားချမှုတွေလို့ပြောဆိုပြီးတော့ရုရှားတပ်တွေကိုစေလွှတ်ဖျန်ချဖို့အရေးကြီးတယ်လို့ပြောဆိုခဲ့ပါ ကာဇက်စတန်နိုင်ငံမှာလောင်စာဆီဈေးနှုန်းမြင့်တက်မှုနဲ့ကုန်ဈေးနှုန်းမြင့်တက်မှုတွေကစပြီးတော့နိုင်ငံရေးအပြောင်းလဲတွေကိုတောင်းဆိုတဲ့အတွက်အာဏာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါသည
်ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကိုမတ်ဤတန့်စင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VO ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးချက်ပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပေးလို့တဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွင်းနိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်ကာဇက်စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲရေဂျီယုံတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်19ဦးအပါအဝင်လူပေါင်း225ယောက်တေဆုံးခဲ့ရတယ်လို့အစိုးရရှေ့နေုံအကြီးအကဲဆရစ်ရှာလာဘယက်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံတလွားကရင်ခွဲယုံတွေကိုရောက်လာတဲ့အလောင်းတွေကိုအခြေခံပြီးတွက်ချက်ထားတဲ့တေဆုံးသူတွေထဲမှာလုံခြုံရေးတပ်သားတွေကပြစ်တက်လို့တေဆုံးရတဲ့လက်နက်ကင်လူစိုးတွေပါပါဝင်တယ်လို့လည်းပြောပါတယ်ယူကရိန်းအစိုးရရဲ့ website ဆမ်းမြန်နာတွေပိတ်ကျသွားတဲ့အထိဖြစ်ခဲ့ရတဲ့ပြီးခဲ့တဲ့ရက် cyber တိုက်ခိုက်မှုဟာဘယ်လာရုစ်ထောက်လန်းရေးနဲ့ဆင့်ရတဲ့ hacker အုပ်စုရဲ့လက်ချက်ဖြစ်နိုင်တယ်လို့ယူကရိန်းအစိုးရကယုံကြည်ထားကြောင်းအစ်မမြင့်လုံခြုံရေးအရာရှိသူကပြောကြားလိုက်ပါတယ်။ဒီ cyber တိုက်ခိုက်ရာမှာတုံးခဲ့တဲ့ malware ကိုရုရှားထောက်လန်းရေးနဲ့ပတ်သက်တဲ့အုပ်စုတစ်ခုကလည်းအရင်ကတုံးခဲ့ဘူးတယ်လို့ယူကရိန်းမျိုးသားလုံခြုံရေးဌာနလက်ထောက်အတွင်းမှုချုပ်ကိုကိုကာဘီ Reuters သတင်းမှာဖော်ပြထားပါတယ်။အာနာဒိတ်မြန်မာစစ်ကောင်စီနဲ့အာဆီယံခေါင်းဆောင်တွေကြားသဘောတူထားတဲ့အချက်၅ချက်ပါငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုမရသေးသေး၍အာဆီယံအစည်းအဝေးတွေမှာနိုင်ငံရေးယာရုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတင်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကပြောကြားလိုက်ပါတယ်။ဆောင်းရာသီအိုလံပစ်ပွဲမဆရင်နဲ့တရုတ်နဲ့တကူမတိုင်ရင်ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တေးအာနာဘန်တွေစူးစမ်းနေကြအချိန်မှာပဲကာယောဂါထင်းချိုရဲ့အစီအမံတွေတင်းတင်းကြပ်ကြပ်ချထားတဲ့ဘေကျင်းမြို့တော်မှာအိုမီခရွန်ကူးစက်မြန်ဗီဇာပြောင်းပို့တဲ့အကူးစက်ခံရသူအတူပြုလူနာတယောက်ကိုတွေ့ရှိခဲ့ရပါတယ်။ကူးစက်မြန်အိုမီခရွန်နဲ့ဒယ်လ်တာဘူးကူးစက်မှုတွေတိုးလာနေတဲ့အတွက်ဖေဗရူလာတက်စတင်မဲ့တေးနှစ်တကူမတိုင်ခင်တေးနိုင်ငံအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့တေးမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုခင်မောင်စုမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် at TF တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင
This program has come to you from the Voice of America, Washington.